ပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကမြန်မာနိုင်ငံနေရာအနှံ့ပြားမှာအပြည်ပြည်ဆိုင်ရာမူရစ်စေဝအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖြစ်ရင်းနဲ့အခမ်းအနားတွေကျင်းပကြပါတယ်။ရန်ကုန်မန္တလေးနဲ့တောင်ကြီးမှာဖမ်းဆီးရမိထားတဲ့မူရစ်စေဝတွေမိရှုဖြစ်စီတဲ့အခမ်းအနားတွေလုတ်ခဲ့ကြပြီးနေပြည်တော်မှာလုတ်တဲ့အခမ်းအနားမှာတော့သမရဦးဝင်းမြင့်ကိုယ်တိုင်တက်ရောက်မိခွန်ပြောပါတယ်။သူမိခွန်ကအတော်လေးကိုရှည်လျားပြီးမူရစ်စေဝနဲ့ပတ်သက်လို့မြန်မာနိုင်ငံမှာတကယ်ဖြစ်ပျက်နေတာတွေပြဿနာတွေနဲ့နောက်နေနေရေးကိစ္စတွေမှာသူဘလို့ကြိုက်တွယ်မလဲဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။ပြောရရင်မူရစ်စေဝပြဿနာနဲ့ပတ်သက်ပြီးသမရအဆက်ဆက်မှတ်ချက်ပေးပြောဆိုမှုတွေထဲမှာအပြည့်စုံဆုံးနဲ့အရှည်လျားဆုံးမိခွန်တော်ဖြစ်ဖွယ်ရှိပါတယ်။သူဘာတွေပြောခဲ့သလဲ။မူရစ်စေဝနေနေရေးသူ့အစီအစဉ်တွေကဘာတွေလဲ။ရှေ့နာကမြန်မာနိုင်ငံမူရစ်စေဝပြဿနာအလားအလာဘလို့ရှိနိုင်မလဲဆိုတာကုရုပတ်သုံးသပ်တင်ပြသွားပါမယ်။
သမရဦးဝင်းမြင့်ဟာသူ့မိန့်ကွန်းထဲမှာမြန်မာနိုင်ငံကမူရစ်စေဝါပြဿနာကိစ္စပုံမှန်လေးလေးဝန်ခံခဲ့ပါတယ်။မိန့်ကွန်းတင်နေရမှာသူဟာပထမအကြိမ်လွှတ်တော်တက်တန်းကာလာတုန်းကတရားဥပဒေစိုးမိုးရေးကော်မတီအတွင်းရေးမှုအနေနဲ့တင်းနေတဲ့တိုင်းတွေကိုတွားရောက်ခဲ့တဲ့အကြောင်းအဲ့ဒီမှာကျောင်းသူကျောင်းသားတွေဟာကျောင်းအကြိမ်အတွင်းမှာကိုပဲမူရစ်စေဝါတွေသုံးစွဲနေကြတာကိုစိတ်မကောင်းဖွယ်ရာကြားသိတွေ့ရှိခဲ့ရကြောင်းစာတင်ကျောင်းတွေမှာတော့မူရစ်စေဝါကိုကျောင်းသားလူငယ်တွေအဖိုးနဲ့နဲ့လက်လန်းမီလွယ်လွင့်တကူသုံးဆွဲနေကြတဲ့တည်င်းတွေကြားသိခဲ့ရပြီးဒါဟာတိုင်းပြည်ရဲ့အနာဂတ်ကိုကြာရှုံးမှုနှွန်တွင်းတဲ့တွန်းပို့နေတယ်လို့သူခံစားရတယ်လို့ဆိုပါတယ်။ဒီပြဿနာကိုညီညီညွတ်ညွတ်နဲ့မဖြေရှင်းနိုင်ဘူးဆိုရင်နောက်လာမယ့်ဆယ်စုနှစ်အတွင်းမြန်မာနိုင်ငံရဲ့အနေအထားမတွေးဝင့်စရာအခြေအနေစိုက်ရောက်လာနိုင်တယ်လို့ဆိုပါတယ်။ဒါတွေကမြန်မာနိုင်ငံတွေကမူရစ်ဆေးဆွဲပြဿနာလောက်ကိုပြောတာရှိပါသေးတယ်။သမရဦးဝင်းမြင့်အနေနဲ့သူ့မိန့်ကွန်းထဲမှာဖော်ပြမှထားပေမယ့်မြန်မာနိုင်ငံမူရစ်စေဝါထုတ်လုပ်ဖြန့်ဖြူးမှုဟာအိန္ဒိယနိုင်ငံတွေတွေမကအရှေ့အလယ်ပိုင်းနိုင်ငံတွေကနေဒါလိုဝေးလံခေါင်ထားတဲ့နိုင်ငံတွေအထိဒုက္ခပေးနေတာတွေ့မြင်နိုင်ပါတယ်။တိတ်မကြာသေးခင်ကမလေးရှားနိုင်ငံမှာကွန်တိန်နာနဲ့ဖမ်းမိလိုက်တဲ့စိတ်ကြွနဲ့မူရစ်စေအမြောက်အများဖမ်းမိတဲ့ကိစ္စဟာနမူနာတစ်ခုပါ။မြန်မာနိုင်ငံရှမ်းပြည်နယ်ရွှေတရီကန်ဧရိယာကထုတ်လုပ်တဲ့မူရစ်စေဝါအများအပြားမြန်မာနိုင်ငံအနှံ့အပြားကိုစီးထွက်သွားပြီးတချို့ပြည်တွင်းမှာတုံးတချို့အိန္ဒိယနိုင်ငံတွေစီရောက်အခုနောက်ဆုံးသိရတာကတော့တရားဝင်ကွန်တိန်နာလမ်းကြောင်းကနေတောင်နိုင်ငံတကာကိုရောက်သွားတယ်ဆိုတာပါပဲ
။သမရရဲ့မိခွန်းနဲ့မှာတော့2019ခုနှစ် UNODC ရဲ့အစီရင်ခံစာအရ2019ခုနှစ်အတွင်းဘိန်းဆိုင်ပြိုမှု25ရာခိုင်နှုန်းကျဆင်းပြီးထုတ်လုပ်မှုလည်း14ရာခိုင်နှုန်းကျဆင်းသွားတယ်လို့ဆိုပါတယ်။သူထည့်မပြောတာကတော့ infectmin လို့ ester c လို့စိတ်ကြွဆေးပြားထုတ်လို့မှုအဆမတန်များပြားလာတာကိုပါ2018ခုနှစ်အတွင်းဖမ်းမိတဲ့မူရစ်စေဝါတွေရဲ့ကာလတန်ဖိုးချီပဲတောင်ကျပ်ငွေဘီလီယံ90ကျော်ဘူးအမေရိကန်ဒေါ်လာနဲ့ဆိုသန်းပေါင်း380ဘူးလောက်တောင်ရှိနေပါတယ်တကယ်တကယ်လွတ်မြောက်ပြီးအယောင်းဝယ်အကူအသတ်လုပ်နေတဲ့ပမာဏဆိုရင်တော့ဒီထက်အဆပေါင်းများစွာပိုများနိုင်ပါတယ်မူရစ်စေဝါနေနေရင်းနဲ့ပတ်သက်ပြီးသမရကတော့လက်ကြီးပင်ရင်းနေရာတွေကိုကင်တွယ်ဖို့ရောင်းဝယ်ဖောက်ကားနေတာတွေကိုမမြင်ချင်အောင်ဆောင်လွှတ်ထားပေးတဲ့အဂိလိုက်စားသူတွေကိုအရေးယူဖို့ပိုင်ရှင်မဲ့ဆိုတာတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖို့ညွှန်ကြားထားပြီးဖြစ်တယ်လို့လည်းဆိုပါတယ်
။ဒါ့အပြင်အောက်ခြေကအရေးယူကင်တွယ်မှုစိတ်မချရတာကြောင့်သူ့ရဲ့သမရယုံမှမူရစ်စေဝါတားဆီးနှိမ်နင်းရေးအထူးဖွဲ့ကိုဖွဲ့စည်းထားပြီးဖြစ်တယ်။မူရစ်စေဝါနဲ့ပတ်သက်ပြီးဓာတ်ရိုက်တည်င်းပေးနိုင်မယ်။မူရစ်စေဝါအထူးတည်င်းတိုင်ကြားရေးဌာနဆိုတာမျိုးလည်းဖွဲ့စည်းထားပြီးဖြစ်တယ်။မူရစ်စေဝါတည်င်းပေးလာရင်အချက်အလက်တွေအားလုံးလျှို့ဝှက်ပေးထားမယ်။တင်စီရမိတဲ့အထက်ကလည်းစုကြည်ငွေတွေပေးအောင်မယ်လို့ဆိုပါရယ်။သမရရဲ့မိကွန်းကိုကြည့်လိုက်ရင်မူရစ်စေဝါတားဆီးနှိမ်နင်းရေးနဲ့ပတ်သက်ရင်တာဝန်ရှိအောက်ခြေရဲတပ်ဖွဲ့အစဉ်စဉ်ကိုမယုံရတော့ဘူးဆိုတဲ့သဘောတက်ရောက်ပါရယ်။အလားတူစကားမျိုးမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကလည်းပြောဆိုပူပါရယ်။ပြီးခဲ့တဲ့လအတွင်းကျင်းပပြီးသွားတဲ့တိုင်းကအကောင့်ထဲပေါ်နိုင်တဲ့လုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာသူကမူရစ်စေဝါပြဿနာတိုင်းအဆင့်ရဲမှုကြီးကိုမေးမြန်းတဲ့အကြောင်းရဲမှုကြီးပြန်ထေတာကအရင်တုန်းကဆိုရင်ရဲတပ်ဖွဲ့ဟာမူရစ်ကုန်ကူးတွေကိုစုံစမ်းထောက်လန်းတဲ့အကြောင်းအခုနောက်ပိုင်းခေတ်ပြောင်းပြီးမူရစ်မှောက်ခိုးတွေကရဲတွေဘာလုပ်မလဲအချိန်ကြီးစောင့်ကြည့်တရင်ပေးတွေထားထားပြီးဖြစ်ကြောင်းဒါကြောင့်ရဲတပ်ဖွဲ့ကဖမ်းမယ်စီးမယ်ဆိုတာနဲ့ရှောင်ပြေးသားဖြစ်တဲ့အကြောင်းဒါကြောင့်မူရစ်စေဝါနှိမ်နင်းရေးမလွယ်ကူဘူးလို့ပြောတယ်လို့ဆိုပါတယ်သူဆိုလိုရင်းကတော့ရဲတပ်ဖွဲ့အတွင်းအချင်းပြဲအာဂရီလိုက်စားမှုကြီးထွားနေတဲ့ပြဿနာကိုရည်ညွှန်းနေပြီးသမရမေကွန်ကလည်းအဲ့ဒီအချက်နဲ့ထပ်တူဖြစ်ကြောင်းအတည်ပြုထားပါတယ်။ဒါကြောင့်အောက်ခြေမှာအာဂရီလိုက်စားမူရစ်စေဝါမဖမ်းလို့ဗဟိုကအထူးအဖွဲ့ဖွဲ့ပြီးဖမ်းဖို့ကြိုးစားရတယ်ဆိုတဲ့အတိတ်ပဲတက်ရောက်စီပါတယ်။တကယ်တကယ်အဲ့ဒီလိုအစီအစဉ်မျိုးအောင်မြင်နိုင်ပါမလားဆိုတာကတော့မေကွန်ထုတ်စရာအများကြီးရှိနေပါတယ်
။မြန်မာနိုင်ငံမူရစ်စေဝါပြဿနာကိုပြန်ကြည့်လိုက်ရင် ပင်ရင်ထုတ်လုပ်တဲ့နေရာတွေဟာနေမြေတည်ငြိမ်မှုသိမရှိတဲ့လက်နက်ကန်ဧရိယာတွေများပါတယ်။အဲ့ဒီထဲမှာအစိုးရနဲ့အပြစ်မရရသေးတဲ့အဖွဲ့တွေအပြစ်ရပြီးသားအဖွဲ့တွေအပြင်အစိုးရအတိမတ်ပြုပြည်သူစစ်လိုအဖွဲ့မျိုးတွေလည်းပါဝင်ပတ်သက်နေပါတယ်။ဒီအတွက်မူရစေဝါထုတ်လုပ်မှုအသေးချာရော့ကြဖို့ဆိုရင်လက်နက်ကန်ပြည်ပခန့်ပြည်လဲအောင်ဖြည့်ရှင်းတာကိုဩဇာကလက်နက်ကန်အဖွဲ့တွေရန်ပုံငွေရဖို့မူရစေဝါထုတ်လုပ်တာတွေမျက်စိမှိတ်ပေးထားတာစတဲ့ပြဿနာတွေဖြည့်ရှင်းရမှာဖြစ်ပြီးအဓိကသက်ဆိုင်တာကတော့တမတော်ပဲဖြစ်ပါတယ်။နောက်တစ်ခုကတော့ရဲတပ်ဖွဲ့အတွင်အဂတိလိုက်စားမှုထိထိရောက်ကန်တွယ်ဖို့နဲ့မူရစေဝါစုံစမ်းထောက်လှမ်းဖမ်းဆီးရမှာကြွန့်ကျင်လာအောင်လုပ်ပေးဖို့ဖြစ်ပါတယ်။ဒီလိုအဓိကကြတဲ့ပြဿနာတွေကိုမဖြေရှင်းနိုင်မဲ့ဘ ਹੁ မအထူးအဖွဲ့တစ်ဖွဲ့ထားရှိုံတည်င်းပေးသူကိုစုငွေပေးမယ်လို့ကြေညာယူနေတော့မူရစီဝါပြဿနာကြီးကိုထိထိရောက်ကင်တွယ်ဖြေရှင်းနိုင်လိမ့်မယ်လို့မမျှော်လင့်နိုင်ပါကြောင်းတင်ပြလိုက်ရပါတယ်